ရေဒီယိုအစီအစဉ်ဖြစ်တယ် AWR ညှော်လင့်ချင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ဘုရားရှင်များခင်ဗျာ AWR မြန်မာညှော်လင့်ချင်းအတန်ဓမ္မရေဒီယိုအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီထိ16မီတာကီလိုဟတ်စ်10653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်စ်10935မှနေ့စဉ်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်ဒေါက်တာရှင်များရှင်အာရာတెంပရာမန်လာဗန်ကျမ်းမာခြင်းသည်လူသားရင်းအတွက်အထူးအရေးဖြစ်ပါသည်။ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရရှင
်။ဆိုင်နေကန်တာကျန်းမာနေမှာလူမှုဘဝစဉ်ပြေမှာစိတ်ချမ်းသာကိုကျန်းမာမြတ်စွာဘုရားဝိညာဉ်ပ
ါသောတရှိမိတ်ဆွေများရှင်လူသားတို့အသက်ရှင်ရေးအတွက်အစာအာဟာရကိုမျှဝဲစားတောက်နေကြရတယ်ဆိုတာလူတိုင်းသိပါပဲဒီလိုမျှဝဲစားတောက်ကြတဲ့အခါမှာစားတောက်မှုမမှန်ကန်တာတွေစားတောက်မှုအချိန်မတော်တာတွေကြောင့်ကျမ်းမာရေးထိခိုက်လာလို့ယောဂဗျာတွေတူပွားပြီးဒုက္ခဝေဒနာတွေခံစားကြရတာဖြစ်တယ်။ဒါကြောင့်အစာအာဟာရတွေကိုကျမ်းမာရေးနဲ့ညီညွတ်အောင်ဘယ်လိုစားသောက်သင့်တယ်လဲဆိုတာသိရှိဖို့အတွက်ကျမတို့မျှော်လင့်ချက်အသာမထုတ်လွှင့်ပေးမယ်။အစာအာဟာရဆိုင်ရာအကြံပေးချက်တွေကိုလေ့လာမှတ်သားကြပါစို့။သောတရှိများရှင်ဒီကနေ့အစာအာဟာရဆိုင်ရာအကြံပေးချက်ကဏ္ဍမှာအာဒံဤရှုံးနိမ့်ခြင်းနဲ့ခရစ်တော်ဤအောင်ပွဲဆင်ခြင်းဆိုတဲ့အကြောင်းကိုတင်ပြပေးမှာဖြစ်ပါရဲ့ရှင်။သောတရှိများရှင်။အာဒံနဲ့ဧဝတို့ဟာကတွင်တောင့်တမှုကိုမချုပ်တီးနိုင်တဲ့အတွက်ကြောင့်အပြစ်မှာကြာဆုံးခဲ့ကြရပါတယ်။ခရစ်တော်ရှင်ဟာကြွဆင်းလာပြီးစာတန်ရဲ့အပြင်းထန်ဆုံးသောစုံစမ်းနှောက်ယှက်ခြင်းတွေကိုရင်ဆိုင်ပြီးလူသားတွေကိုစားကတွင်တောင့်တမှုအပေါ်အောင်ပွဲဆင်ခဲ့ပါတယ်။ဒါကြောင့်အာဒံဟာအစာကြောင့်ကြာဆုံးပြီးတော့အေဒင်ဥယင်ကိုဆုံးရှုံးခဲ့ရပေမဲ့အာဒံရဲ့သားသမီးတွေကတော့ခရစ်တော်အားဖြင့်အရာခတ်သိမ်းတို့ကိုချုပ်တီးခြင်းကအစာပေါ်မှာအောင်ပွဲဆင်နိုင်ကြပါတယ်။မသိနားမလဲတဲ့အတွက်ကြောင့်ပြည့်ညတ်တော်ကိုလွန်ကျူးမိတယ်လို့ဆင်ခြင်တက်လို့မရပါဘူး။အလင်းတော်ဟာထင်ရှားစွာထွန်းလင်းနေပြီဖြစ်တဲ့အပြင်ဖျားသခင်ကိုယ်တိုင်တင်ကြားပို့ချတဲ့သူဖြစ်တဲ့အတွက်ဘယ်သူမှမသိနားမလဲပါလို့ပြောခွင့်မရှိတော့ပါဘူး။ကြမ္မာချင်းပြုပြင်ပြောင်းလဲရင်းနဲ့ဆက်နွယ်တဲ့အခုမှဖျားရှင်ပေးတော်မူလျက်ရှိတဲ့စစ်မှန်တဲ့အတွေ့အကြုံဘုဒ္ဓတရနဲ့ခိုင်မာတဲ့ဒါသနာတွေကိုနားထောင်လိုက်လျှောက်လို့ရှိရင်နားထောင်လိုက်လျှောက်ဖို့ဖျားသခင်ရှေ့တော်မှာလူတို့အားလုံးတောင်းဝန်ရှိပါတယ်။မကောင်းမှုနဲ့ပြည့်ဝပြီးကြမ္မာရေးချွတ်တက်နေတဲ့အုံနောက်နဲ့ခွန်အားတွေကုန်ခန်းရုတ်လျော့စေတဲ့အကျင့်တလိတွေနဲ့ပြည့်ဝနေတဲ့လူသားတွေအတွက်အသက်တာကိုမြင့်မြတ်တန့်ရှင်းစေပြီးကောင်းကင်နိုင်ငံတော်သားတွေနဲ့အတူနေထိုင်ဖို့တင့်လျော်အောင်ပြင်ဆင်ပေးမဲ့တန့်ရှင်းမွန်မြတ်တဲ့အမှန်တရားကိုသိရှိနားလည်ဖို့မဖြစ်နိုင်ပါဘူး။ရှင်ပေါလုကလည်းဒီလိုတိုက်တွန်းနိုးဆိုမှုကိုပြုထားတယ်။ညီအကိုတို့အသက်ရှင်ခြင်းလက္ခဏာ၊တန့်ရှင်းခြင်းလက္ခဏာ၊ဖျားသခင်နှစ်သက်ဖွယ်သောလက္ခဏာနဲ့ပြည့်စုံသောရစ်ကိုတင်တို့သည်ပူဇော်၍မိမိကိုယ်ခန္ဓာကိုဖျားသခင်အားအနံ့ချင်းတီးဟူသောတင်တို့ပြုတ်အပ်တော်ဖို့ကိုပြုမိအကြောင်းဖျားသခင်ဤဂုဏတော်ကိုထောက်ထား၍တင်တို့ကိုငါတိုက်တွန်းနိုးဆိုပြီလို့ဖော်ပြထားပါတယ်။လူဟာမကောင်းတဲ့အရာတွေကိုလိုက်စားခြင်းအပြင်မိမိရဲ့ကိုယ်ခန္ဓာကိုညစ်ညမ်းအောင်လုပ်ပစ်နိုင်ပါတယ်။အဲ့ဒီလိုညစ်ညမ်းနေရင်ဝိညာဉ်ရေးဆိုင်ရာဝတ်ပြုသူများမဖြစ်နိုင်ပါဘူး။ကောင်းကင်နိုင်ငံတော်ကိုလည်းဝင်စားဖို့မထိုက်တန်တော့ပါဘူး။တကယ်လို့လူဟာဂယုဏတော်အဖြစ်ပေးတော်မူတဲ့ကျမ်းမာခြင်းပြုပြင်ပြောင်းလဲရေးဆိုင်ရာအလင်းတော်ကိုနှစ်သက်မြတ်နိုးမယ်ဆိုရင်အဲ့ဒီအမှန်တရားအဖြစ်တတ်ဆင်ခြင်းကိုခံရပြီးတော့မသေးနိုင်သောအခြေအနေနဲ့ ထိုက်တန်လာကြပါလိမ့်မယ်ထာဝရဘုရားသခင်ဟာမိမိလူတွေကိုကျမ်းမာခြင်းပြုပြင်ပြောင်းလဲရေးအကြောင်းကိုအာယုံပြုကြဖို့နှစ်ပေါင်းများစွာဆင့်ဆူတော်မူလျက်ရှိပါတယ်ခရစ်တော်ရဲ့ကြွလာခြင်းအတွက်လူသားတွေကိုပြင်ဆင်ခြင်းအမှုတော်ရဲ့အရေးကြီးတဲ့ဂန္ဓာတစ်ခုမှာကျမ်းမာရေးပြုပြင်ပြောင်းလဲရေးပဲဖြစ်ပါတယ်သောတာရှင်များရှင်ကျမ်းမာခြင်းပြုပြင်ပြောင်းလဲရေးဆိုင်ရာသတင်းစကားဟာလည်းကောင်းကင်တမန်သုံးပါးသတင်းစကားတွေနဲ့နီးနီးကပ်ကပ်ဆက်နွယ်နေပါတယ်အရေးပါတဲ့အဲ့ဒီသတင်းစကားကိုမတိကြိုးကြုံပြုခြင်းဟာကိုယ်စိတ်နှစ်ပါးရုံညံအားနည်းသွားရခြင်းရဲ့အဓိကအကြောင်းရင်းဖြစ်ပါတယ်ဖိရတခုမှာအလင်းကိုကြောပေးဘူးသူတွေဟာတခြားကိစ္စတွေအတွက်ဖော်ပြထားတဲ့အလင်းတရားတွေကိုမယုံမထားဖို့စိတ်နှလုံးခိုင်မာသွားပါတယ်စားတော့ချင်းနဲ့ဝတ်စားဆင်ရင်ချင်းဆိုင်ရာပြည့်ညက်တွေကိုလွန်ကျူးတဲ့သူတွေဟာထာဝရအကျိုးကျေးဇူးနဲ့ဆက်ဆိုင်တဲ့ဖျားသခင်ရဲ့တောင်းဆိုချက်တွေကိုလွန်ကျူးဖို့ပြင်ဆင်နေခြင်းဖြစ်ပါတယ်ထာဝရဘုရားသခင်ရဲ့လမ်းပြခြင်းကိုခံရတဲ့သူတွေဟာလောကသားတွေနဲ့မတူဘဲထူးခြားတဲ့သူများဖြစ်ကြပါလိမ့်မယ်။ဒါပေမဲ့သူတို့ဟာဘုရားသခင်ရဲ့လမ်းပြမှုအတိုင်းလိုက်လျှောက်မယ်ဆိုရင်ဘုရားရှင်ရဲ့ကြံရွယ်ချက်တွေကိုဖြစ်စည်းပေးမှသာမကပါဘူး။အလိုတော်ကိုလည်းဝန်ခံကြပါလိမ့်မယ်။အဲ့ဒီအခါမှာခရစ်တော်ဟာသူတို့ရဲ့နှလုံးသားမှာစိုးစံတော်မူတဲ့အတွက်ဘုရားသခင်ရဲ့ဗိမာန်တော်ဟာလည်းတန့်ရှင်းလာပါလိမ့်မယ်။လူတို့ရဲ့ကိုယ်ခန္ဓာဟာတန့်ရှင်းတဲ့ဝိညာဉ်တော်ကိန်းဝရာဗိမာန်တော်ဖြစ်ကြောင်းကိုတမန်တော်ကြီးရှင်ပေါလုကဖွင့်ဆိုထားပါတယ်။ဘုရားသခင်ဟာမိမိလူတွေကိုကာယစွမ်းအားကိုထိခိုက်စေမယ့်အရာတွေကိုငြင်းပယ်ဖို့တောင်းဆိုခြင်းမဟုတ်ပါဘူး။ကိုယ်ခန္ဓာကျန်းမာရေးကိုထိမ့်သိမ်းဆောင်ရှောက်မှုသဘာဝစည်းမျဉ်းတွေအတိုင်းအသက်ရှင်နေထိုင်ဖို့သာလူတွေကိုတောင်းဆိုနေခြင်းဖြစ်ပါတယ်။သဘာဝလမ်းကြောင်းဟာဘုရားသခင်ဖန်တီးထားတဲ့အရာဖြစ်ပြီးခရိယန်တွေမလိုက်လျှောက်နိုင်လောက်အောင်မခက်ခဲပါဘူး။ထာဝရဘုရားသခင်ဟာကျမတို့ဆက်လက်အသက်ရှင်ပြီးတော့ပျော်ရွှင်ချမ်းမြေ့မှုကိုခံစားစေဖို့တရားတရားနဲ့ပြည့်စုံတဲ့လက်တော်အဖြစ်ကြွယ်ဝများပြားတဲ့ကောင်းကြီးမင်္ဂလာတွေကိုပြင်ဆင်တော်မူပါတယ်။အသက်ရှင်ကျန်းမာစေမယ့်အစားအစာတွေကိုကျမတို့နှိမ့်ချစေဖို့ဘုရားရှင်ဟာအစားအစာတွေအပေါ်ကန့်သတ်မှုတွေထားရှိပါတယ်။တဘာဝအတိုင်းမဟုတ်တဲ့အစားအစာတွေကိုတည်ထားပြီးညင်းပယ်ကြဖို့လဲထာဝရဘုရားသခင်မိန့်တော်မူထားပါတယ်။ကျမတို့ဟာလွဲမှားတဲ့အစားအစာတွေကိုဖန်တီးကြလို့ရှိရင်ကာယစည်းမျဉ်းတွေကိုချိုးဖောက်နေကြပါပြီ။ယောဂါကျစေတဲ့မှားရင်းနဲ့အကျင့်တွေကိုကျင့်ဆောင်နေတဲ့ဆိုတဲ့အကြောင်းကိုအစာအာဟာရဆိုင်ရာအကြံပေးချက်ခန္ဓာမှာကျန်းမာရေးအတွက်အကြံပေးတင်ပြလိုက်ပါလိမ့်ရှင်။တောတရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်
။လမ်းကြောင်းမှာ
ရားဒေသနာတော်ကိုတိတ်ခါတော့ရတမဆရာဦးတိမ်မောင်ဆံမှဟောကြားဝင်လာပြီးမှာဖြစ်ပါတယ်ရှင်။နားတော်တာဆင်ရင်ခွန်အားယူကြပါစို့။
ချက်တော်တော်ရှင်ဓမ္မမိတ်ဆွေပေါင်းကိုမင်္ဂလာပါလို့ရှိစွာနှုတ်ခွန်းဆက်သကြပါတယ်။တော်ရရှင်ဓမ္မမိတ်ဆွေများအားလုံးစိတ်ရောကိုယ်ပါရှင်လန်းချမ်းမြေကြပါစေ။ဘုရားသခင်ရဲ့ကောင်းခြင်းမင်္ဂလာနဲ့တူစိတ်ကြမ်းမာခြင်းကိုယ်ဤချမ်းသာခြင်းဖြစ်ပြနဲ့အရောက်စီတိုင်းငြိမ်သက်ချမ်းသာအပြည့်အဝကိုခံစားရပါစေကြောင်းဆုတောင်းဆန္ဒပြုလိုက်ပါတယ်။ချက်တော်မိတ်ဆွေပေါင်းတို့ဒီနေ့မှတို့ရှင်ဆက်လက်ပြီးတော့ဆုတောင်းခြင်းခွင့်ရဆိုတဲ့နှုတ်ကပတ်တော်ကိုလေ့လာကြပါစို့။ဆုတောင်းခြင်းလို့ပြောတဲ့အခါမှာယနေ့ကျွန်တော်အားလုံးအတွက်သေရေရှင်ရေထက်အရေးကြီးပါတယ်။ဆုတောင်းခြင်းမှုကိုကျွန်တော်အားလုံးပြုဖို့ရန်အတွက်လူတိုင်းမှာအခွင့်အရေးရကြတယ်။မိသားစုတိုင်းမှာအခွင့်အရေးရကြတယ်။အသင်းတော်တိုင်းမှာအခွင့်အရေးရကြတယ်။ဒါမျက်မကမနဲ့ယနေ့ကျွန်တော်တို့ရဲ့အသက်တာမှာတို့ရှင်လည်းပဲအခွင့်အရေးတွေများစွာရတယ်။သို့ဖြစ်သောညာလည်းပဲအလောက်အခွင့်အရေးရတာတောင်မှကျွန်တော်အားလုံးကမလုံဖြစ်တဲ့အရာကတော့ဆုတောင်းခြင်းပဲ။ဘုရားသခင်ထံမှာတိုးဝင်ချစ်ကပ်ခြင်းမပြုနိုင်တာကလည်းပဲကျွန်တော်တို့ပဲ။ဒါကြောင့်ဘုရားသခင်နဲ့တူအမြဲတမ်းမွေးလျော်ပြီးတော့ဆုတောင်းမှုရန်အတွက်လည်းပဲကျွန်တော်အားလုံးကအားနည်းနေကြတာဖြစ်တယ်။အဲ့ဒါဒီနေ့ကျွန်တော်ရအသက်တာမှာဆိုရှင်ဒီအချင်းကြတွေကိုပြန်လဲပြီးတော့ဆင်ကျင်ပြီးတော့မိမိရဲ့ဘဝအသက်တာမှာဖရားနဲ့ပုံမှုပြီးတော့မွေးလျော်ဖို့ဖရားသခင်ထံမှာဆုတောင်းခြင်းမှုကိုအမြဲပြုနိုင်ဖို့ရန်အတွက်ယနေ့နှုတ်ကပတ်တော်အားဖြင့်ဆက်လက်ပြီးတော့လေ့လာကြရအောင်ချစ်တတ်မိတ်ဆွေပေါင်းတို့ဆုတောင်းကြလို့ရှင်စိတ်နှလုံးထဲ၌ရှိသောအရာတို့ကိုမိတ်ဆွေတူအားဖွင့်ပြတဲ့ကဲ့သို့ပဲဖရားသခင်အားဖွင့်ပြခြင်းဖြစ်ပါတယ်ကျွန်တော်တို့ကဆိုရှင်မြေကဲ့သို့တော်သူများဖြစ်ကြတာကိုဖရားသခင်အားသိရှိတော်မူစေဖို့ရန်အတွက်မလိုပါဘူးချစ်တတ်မိတ်ဆွေပေါင်းတို့ဘုရားသခင်ကိုလက်ခံနိုင်မယ့်အကြောင်းကျွန်တော်တို့ကိုပြုပြင်ပေးတော်မူဖို့သာဖြစ်ပါတယ်။ချစ်တဲ့မိတ်ဆွေပေါင်းတို့ဆုတောင်းကြရလို့ရှင်ဘုရားသခင်ကိုကျွန်တော်တို့ထံသို့ယူဆောင်လာခြင်းမဟုတ်ဘဲနဲ့ကျွန်တော်တို့ကဆိုရှင်တော့ဘုရားသခင်ထံသို့ပို့ဆောင်ခြင်းဖြစ်ပါတယ်။ချစ်တဲ့မိတ်ဆွေပေါင်းတို့သခင်ယေရှုကမြေကြီးပေါ်၌ရှိတော်မူစဉ်ခါမှာတပည့်တော်တွေကိုလည်းပဲဘလို့ဆုတောင်းရမလဲဆိုတာကိုသူကသွန်သင်ပေးတော်မူခဲ့ပါတယ်။မိမိတို့ရဲ့နေစဉ်လိုအပ်သောအရာများကိုဘုရားသခင်အားဖော်ပြရန်နဲ့မိမိတို့ရဲ့စိုးရိမ်ပူပန်ခြင်းရှိသမျှတွေကိုဖရာသခင်ပေါ်၌ထားရန်ကိုတော်ကားတို့ရှင်တို့အားညွန်ပြတော်မူခဲ့ပါတယ်။တို့ရဲ့တောင်းလျှောက်ချက်များကိုနားညောင်းတော်မူမြဲလို့တို့အားပေးတော်မူသောဂရုတော်ဟာကျွန်တော်တို့အတွက်လည်းဖြစ်ပါတယ်။မိတ်ဆွေအသက်လည်းဖြစ်တယ်ကျွန်တော်အတွက်လည်းဖြစ်တယ်။သခင်ယေရှုကိုတော်တိုင်ကားတို့ရှင်တို့နဲ့အတူနေထိုင်တော်မူစဉ်ချိန်ကာလမှာမကြာခဏဆိုသလိုပဲသူကားတို့ရှင်ဆုတောင်းတယ်။ဒါကြောင့်ကိုတော်ဟာတို့ရှင်ရာခသိမ်း၌ကျွန်တော်တို့အဖို့ပုံတက်တဲ့ကောင်းကိုပြသတော်မူခဲ့သောဖရာလည်းဖြစ်ပါတယ်။ဒါကိုတော်အတင်ငါတို့ခံရသည့်နေတူအမျိုးမျိုးသောစုံစမ်းနောက်ဆက်ခြင်းကိုခံရတော်သူဖြစ်လျက်ကျွန်တော်တို့ဤအားနည်းခြင်းအမှုအတွက်ကျွန်တော်တို့ဤအကိုဖြစ်တော်မူ၏ဆိုပြီးတော့ဖော်ပြထားပါတယ်။ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဒီနေ့သခင်ယေရှုခရစ်တော်ကဆိုရှင်ကျွန်တော်လူသားတွေနေနဲ့အသက်ရှင်သွားလာလှုပ်ရှားတဲ့ခါမှာဘယ်လိုပဲပုံဤအားဖြင့်အသက်ရှင်လှုပ်ရှားတဲ့ဆိုတာထက်ကျွန်တော်တို့ကိုယ်တိုင်ကဖရာသခင်ရဲ့အလိုတော်တိုင်အသက်တာကိုရှင်သန်ပြီးတော့ဖရာသခင်ထံပါမှာဆုတောင်းခြင်းမှုကိုပြုဝရန်အတွက်သခင်ခရစ်တော်ကဆိုရှင်ကျွန်တော်ကိုရှေ့ဆောင်လမ်းပြပေးခဲ့တာဖြစ်တယ်။ဒါကြောင့်ဒီနေ့ခရစ်တော်ကလည်းပဲမချားမလတ်ဆုတောင်းပါလို့ပြောတာဖြစ်တယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ကိုဆုတောင်းကျွန်တော်တို့ဆုတောင်းတာကိုဖရာသခင်ကနားထောင်ပေးခြင်းနဲ့ဖရာဖြစ်တယ်။ဆုတောင်းတဲ့အရာအခသိန်းကိုလည်းပဲပေးခြင်းနဲ့ဖရာဖြစ်ပါတယ်။ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ကျွန်တော်တို့ရဲ့ကောင်းကင်ခမဲတော်ကဆိုရှင်ကျွန်တော်တို့အားကောင်းချီးမင်္ဂလာကိုအပြည့်စုံချပေးတော်မူဖို့ရန်အတွက်ဆောင်ဆိုင်နေတော်မူတဲ့ဘုရားဖြစ်ပါတယ်။အတိုက်အတာမရှိတဲ့မေတ္တာတော်ရဲ့စံရည်တွင်၌မြားစွာပေါ့ဖို့အမှုပါတို့ရှိရင်ကျွန်တော်တို့ရဲ့အခွင့်အရေးဖြစ်ပါတယ်။သို့တော်ညာလည်းပဲကျွန်တော်တို့ပါတို့ရှိအနေငယ်သောစုကိုပဲတောင်းနေကြသည်မှာအဘယ်များလောက်အံ့ဩဖွယ်ကောင်းတယ်။ချစ်တဲ့မိတ်ဆွေပေါင်းတို့ဘုရားသခင်ကတော့မေတ္တာတော်ပြည့်ဝပြီးတော့ကျွန်တော်တို့ရဲ့တောင်းလျှောက်တဲ့အခါမှာဘယ်တော့မှဘုရားသခင်ကတော့ရှိလေလူရှုတဲ့ဘုရားမဟုတ်ဘူး။မေတ္တာနဲ့ပြေဝတော်မူသောဘုရားသခင်ရဲ့စိတ်နှလုံးတော်ဟာတို့ရှိလူတို့အားတကယ်ပဲကောင်းတဲ့အရာတွေကိုပေးနိုင်ဖို့ရန်အတွက်တတ်နိုင်ပါတယ်။သို့ဖြစ်တော့ညာလည်းပဲကျွန်တော်လူသားတွေကဘုရားသခင်ထံမှာတောင်းလျှောက်ဖို့ရန်အတွက်အလုံးမပင်အားနည်းနေကြတယ်။ဒါကြောင့်ကျွန်တော်တို့အားလုံးကတို့ရှိရတဲ့နဲ့ကောင်းချီးမင်္ဂလာတွေမရဘဲနဲ့ကျွန်တော်အားလုံးကတို့ရှိတွေးဖယ်နေတာကိုတွေ့ရမှာဖြစ်တယ်။ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဆုတောင်းဖို့ရန်အတွက်တတိမပြုတ်တတ်သောသူတို့ရဲ့ပတ်ဝန်းကျင်မှာနတ်ဆိုးရဲ့မှောင်ရဲ့တို့ရှိလွှမ်းမိုးရဲ့ရှိတယ်။ချစ်တဲ့မိတ်ဆွေပေါင်းတို့ဒီနေ့ကျွန်တော်စုမတောင်းဘူးဖခင်နဲ့သူမွေးမလျော်ဘူးဖခင်နဲ့ဝေးဝေးရှောင်ပြီးတော့နေခဲ့သူတွေဟာအဲ့ဒီမိသားစုအဲ့တကူကြီးတကာရအဲ့ဒီအသင်းတော်အားလုံးရဲ့အပေါ်မှာဘယ်သူကလွှမ်းမိုးနေမှာလဲဆိုတော့မာနစာတန်ကလွှမ်းမိုးနေမှာဖြစ်တယ်မာနစာတန်ကမောင်ရိတ်ကလွှမ်းမိုးရရှိမယ်ဒါကြောင့်ချစ်တဲ့မိတ်ဆွေပေါင်းတို့ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ရန်သူကားတို့ရှင်လေတံဖြင့်ပြောဆိုသွေးဆောင်နေခြင်းဖြင့်အဲ့ဒီသူတွေကအပြစ်သွေးဆောင်ရသူလိုက်ပါသွားတတ်ကြတယ်ဆုတောင်းမှုရန်တွင်ဘုရားသခင်ကစီမံထားသောအခွင့်အရေးကိုသူတို့ကတော့ရှိအသုံးမချတဲ့အတွက်ကြောင့် ဤကဲ့သို့ဖျားတာဖြစ်တယ်တဲ့နော်ဒီတော့ဆူတောင်းခြင်းရလို့ရှိရင်ယုံကြည်တော်သူတို့ရဲ့လက်ထဲမှာဖျားသခင်ရဲ့အတိုင်းအတာမရှိသောဥစ္စာပဏာအားတို့ထားရကောင်းခင်တိုက်ကိုဖွင့်ရန်တော့အဖြစ်တဲ့အတွက်ကြောင့်ဖျားသခင်ရဲ့သားသမီးများဟာအဘယ်ကြောင့်ဆူတောင်းဖို့ရန်စိတ်ပါဝင်စားခြင်းမရှိကြတဲ့ချစ်တဲ့မိတ်ဆွေပေါင်းတို့ဒီနေ့ကျွန်တော်အားလုံးကဗန္နတိုက်ကိုကန်ဆောင်ပြီးတော့ဖွင့်နိုင်တဲ့အခွင့်အရေးလူတိုင်းမှာရှိတယ်ဒါပေမဲ့ကျွန်တော်အားလုံးကဆူတောင်းခြင်းဆိုတဲ့တော့ကိုကျွန်တော်တွေကမကန်ဆောင်တဲ့အတွက်ကြောင့်ဒီနေ့ကျွန်တော်အားလုံးကဖျားသခင်ကဗန္နတိုက်ထဲကနေပါအကောင်းကြီးမင်္ဂလာဖျားဖျားကိုတော်လောင်ပေးခြင်းတော်ညာလည်းပဲကျွန်တော်ကလက်မခံဘဲနဲ့ဘုရားသခင်ကိုဆုမတောင်းတဲ့အတွက်ကြောင့်ယနေ့ကျွန်တော်အားလုံးကကောင်းချီးတင်နဲ့လွယ်ဖျားတာဖြစ်တယ်။ဒါကြောင့်ချစ်တဲ့မိတ်ဆွေပေါင်းတို့မချမလတ်ဆုတောင်းခြင်းလို့ပြောတဲ့အခါမှာခရစ်တော်ကိုယ်တိုင်ကမချမလတ်ဆုတောင်းမှုရန်အတွက်ကျွန်တော်ကိုမိန့်မာတော်မူခဲ့တယ်။ဒါဟာဆိုရှင်ကျွန်တော်အားလုံးအတွက်ဆုတောင်းခြင်းကဘလောက်အရေးကြီးတယ်လဲဆိုတာကိုဘုရားသခင်ကိုယ်တိုင်ကကျွန်တော်ကိုညွှန်ကြားထားတယ်ဆိုတာတွေ့ရမှာဖြစ်တယ်။ချစ်တဲ့မိတ်ဆွေပေါင်းတို့ဘုရားသခင်တို့ရှင်ကျွန်တော်တို့ရဲ့ဆုတောင်းတန်ကိုနားထောင်တော်မူမြဲအကြောင်းကျွန်တော်တို့လိုက်နာအပ်သောစည်းကမ်းချက်အချို့ရှိတယ်ချစ်တဲ့မိတ်ဆွေပေါင်းတို့ပထမဆုံးအချက်တစ်ခုကတော့ကျွန်တော်တို့ရှင်ဘုရားသခင်ထံမှအကူအညီရခြင်းကိုအလိုရှိကြောင်းကျွန်တော်တို့ရှင်သိရှိနားလည်ရမယ်ထာဝရဘုရားကတို့ရှင်တော့ရေငါတော်သူတို့အပေါ်မှာရေကိုငါသွန်းလောင်း၍သွေးချောက်သောမြေကိုရေလွှမ်းမိုးစေမယ်လို့ဟေရှာနဂရကျမ်းခန်း44အပိုင်ငယ်3မှာတို့ရှင်မိန့်တော်မူခဲ့ပါတယ်ဒါရောက်ချစ်တဲ့မိတ်ဆွေပေါင်းတို့ကျွန်တော်စိတ်နှလုံးပါတို့ရှင်ဝိညာဉ်တော်ရဲ့ပြုပြင်ခြင်းတကောကိုကျွန်တော်ကတို့ရှင်လက်ခံရမှာဖြစ်တယ်။ဘုရားသခင်ကတို့ရှင်ကျွန်တော်ရဲ့ဆုတောင်းတန်ကိုနားထောင်ပေးတော်မူပြီးတော့ကျွန်တော်တို့အတွက်မေတ္တာကြီးမားတဲ့ဘုရားသခင်ကကောင်းမြတ်တဲ့ဆုကျေးဇူးတွေကိုတော်လောင်ပေးခြင်းနဲ့ဘုရားဖြစ်တယ်။ဒါကြောင့်ဘုရားသခင်ရဲ့ကောင်းချီးမင်္ဂလာကိုကျွန်တော်ကတို့ရှင်ရရှိဖို့ရန်အတွက်ချစ်တဲ့မိတ်ဆွေကျွန်တော်တို့မှာအခွင့်အရေးရှိတယ်။အဲ့ဒီအခွင့်အရေးကိုယနေ့သင်သိတဲ့အခါမှာအရိယခင်ခွင့်ရေးကိုတင်အသုံးပြုမလား။တို့မိမလည်းပဲဘုရားသခင်ကကျွန်တော်တို့အားဤအရာများကိုချပေးတော်မူစေရန်ဘုရားသခင်ကိုရှာဖွေရကြမယ်။ကိုတော်ကားတို့ရှင်တော့တောင်းကြလောတောင်းနေရမည်ဆိုပြီးတော့ရှမသက်ခန်းခုနှစ်ပိုင်ငယ်ခုနှစ်မှာမိမ့်မာထားတာတွေ့ရမယ်။ဒါကြောင့်ဘုရားသခင်ကကျွန်တော်တို့တောင်းလျှောက်တာကိုပဲလိုလားတော်မူတဲ့ဘုရားဖြစ်တယ်။တို့ကိုယ်တိုင်ကားတို့ရှင်ကျွန်တော်တို့အတွက်အစဉ်သင့်ရှိနေတာဖြစ်တယ်။ဒါကြောင့်တို့ရဲ့တားသမီးတွေကိုတောင်းကြလို့တောင်းရင်ရမယ်တဲ့နော်ကျွန်တော်တောင်းရင်တော့ဘုရားသခင်ဒီမှာတောင်းရင်တော့ကျွန်တော်တို့အချင်းဒီဘာမှဖြစ်လာမှာမဟုတ်ဘူးဘုရားသခင်ကမှတောင်းရင်တော့ကျွန်တော်တောင်းတဲ့အတိုင်းတကယ်ရမှာဖြစ်တယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဘုရားသခင်ကမှတောင်းလို့ကျွန်တော်လက်ချစ်သက်သက်နဲ့ပြန်ရမှာမဟုတ်ဘူးဘုရားသခင်ဒီမှာတောင်းရင်ကောင်းတဲ့စုကျေးစုတွေနဲ့ကျွန်တော်ပွားတတ်တာကရှင်သန်ရမှာဖြစ်ပါတယ်ဒါယောမအောရဆာခန်းရှစ်ပိုင်းငယ်30မှာတို့ရှင်မိမိဤတားတော်ရှင်ကိုမနှမြောပဲငါတို့ရှိသမျှအဖို့အလွန်ငါစွန့်တော်မူသောသူသည်သားတော်နှင့်တကွာခတ်သိမ်းသောယာတို့အားငါတို့အားမပေးဘဲအဘယ်သို့နေတော်မူမည်နည်းချစ်တဲ့မိတ်ဆွေပေါင်းတို့ယောမဩဝါဒစာခန်းကြီး၈ပိုင်းငယ်၃၂မှာဖော်ပြထားတယ်။ဒါကြောင့်ဘုရားသခင်ကကျွန်တော်တို့ကိုအလောက်ထိအကျွင်းမဲ့ချစ်တော်မူတဲ့ဘုရားဖြစ်တယ်။ချစ်တဲ့အတွက်ကြောင့်ပဲသူကားတို့ရှိကျွန်တော်တို့အားလုံးအတွက်သားတော်ကိုပေးခဲ့တာဖြစ်တယ်။သားတော်ကိုပေးတော်မူတဲ့ဘုရားသခင်ကားတို့ရှိဘယ်တော့မှကျွန်တော်ကိုစွန့်တော်မူတဲ့ဘုရားမဟုတ်ဘူး။ကျွန်တော်ကိုဆွလို့ပြီးတော့ချစ်ခဲ့တဲ့ဘုရားဖြစ်တယ်เนาะအဲဒီတော့ဒီချစ်ခဲ့တဲ့ဘုရားသခင်ကအရာခတ်သိန်းကိုကျွန်တော်တို့အားလုံးအတွက်ပေးချင်တာပေါ့ကျွန်တော်အားလုံးအတွက်ပေးချင်တာပေါ့ကျွန်တော်အားလုံးကိုလည်းပဲရယူစေလိုတဲ့ဘုရားလည်းဖြစ်ပါတယ်เนาะတို့ပေမဲ့လည်းပဲကျွန်တော်ကတော့ရှင်ရယူနိုင်စွမ်းရှိတော်ညာလည်းပဲကျွန်တော်အားလုံးကဘုရားသခင်ကိုစုမတောင်းမဲနဲ့ကျွန်တော်အားလုံးကတော့ရှင်လိတူရှုပြီးတော့နေကြတဲ့အခါမှာယနေ့ကျွန်တော်အားလုံးကတော့ရှင်ဒုက္ခဒုက္ခတွေနဲ့ရင်ဆိုင်နေရတာဖြစ်တယ်ချစ်တယ်မိတ်ဆွေပေါင်းတို့ဒါကြောင့်စိတ်အားကြီးစွာဆူတောင်းခြင်းမှာတို့ရှိရင်အခြားအရေးချင်းတစ်ခုကတို့ရှင်တော့ယုံကြည်ခြင်းပဲဖြစ်တယ်တော့ဒါကြောင့်တမန်ချမ်းစာထဲမှာတို့ရှိရင်ဒီကတော့စိတ်အားကြီးစွာဆူတောင်းခြင်းတွေအခြားအရေးချင်းတစ်ခုကယုံကြည်ခြင်းဖြစ်တယ်ဒါဆူတောင်းတဲ့အခါမှာဖခင်ကိုတကယ်ယုံပြီးမှဆူတောင်းမှာဖြစ်တယ်မိတ်ဆွေပေါင်းတို့မယုံတဲ့ဝက်ယုံတဲ့ဝက်နဲ့ဆူတောင်းရမှာမဟုတ်ဘူးဖြစ်မှာဖြစ်ပါမလားရမှာရပါမလားဆိုတဲ့အဲ့ဒီတန်တရားစိတ်နဲ့ကျွန်တော်ဆူတောင်းရမှာမဟုတ်ဘူးဘုရားသခင်ကိုတောင်းလျှောက်တဲ့အခါမှာတကယ်ယုံကြည်သောစိတ်နဲ့ကျွန်တော်အားလုံးကဆုတောင်းမယ်ဆိုရင်တကယ်ပဲရမှာဖြစ်တယ်။ဒါကြောင့်တမန်ကျမ်းစာထဲမှာဟေပြဲဩရာစာခန်းကြီး7ပိုင်းငယ်6မှာတို့ရှင်။ဘုရားသခင်ထံတော်သို့ချဉ်ကပ်တော်သူသည်ဘုရားသခင်ရှိတော်မူသည်ကို၎င်းကိုတော်ကိုရှာတော်သူအားအကျိုးပေးတော်မူသည်ကို၎င်းယုံကြည်ရမည်တဲ့နော်။ချစ်တဲ့မိတ်ဆွေပေါင်းတို့။ဒါဒီနေ့ကျွန်တော်ရအသက်တာမှာတို့ရှင်။ဘုရားသခင်ထံသို့အမြဲတမ်းချဉ်ကပ်ရမှာဖြစ်တယ်။ ဖရာသခင်ထံသို့အမြဲတမ်းပဲချစ်ကပ်ပြီးတော့ကျွန်တော်အားလုံးကအသက်ရှင်တဲ့အခါမှာငါတို့နဲ့အတူဖရာရှိတယ်ငါတို့နဲ့အတူဖရာရှိတဲ့အတွက်ကြောင့်ကိုတော်ကိုရှာတော်သူအကျိုးပေးတော်မူမယ်ဒါကြောင့်ကျွန်တော်အားလုံးကဖရာကတကယ်ပဲကျွန်တော်အတွက်အကျိုးကျေးဇူးကြီးစွာသောအရာတွေနဲ့ကိုပေးမှဖြစ်တဲ့အတွက်ကြောင့်ကျွန်တော်ကတို့ရှင်ဖရာကိုတကယ်ပဲစိတ်နှလုံးကျွေးမဲ့နဲ့ယုံကြည်ဖို့ရန်အတွက်ဖြစ်ပါတယ်ချစ်တဲ့မိတ်ဆွေပေါင်းတို့သခင်ယေရှုကလည်းမိမိရဲ့တပည့်တော်တွေအားသင်တို့ဒီဆုတောင်းယေရှုကိုခံရမည်ဟုယုံကြည်သောစိတ်နှင့်ဆုတောင်းသမျှတို့ကိုရကြလိမ့်မယ်ဆိုပြီးတော့ရှမာဂရုခရစ်ဝင်ခန်းကြီး7ပိုင်းငယ်24မှာဖော်ပြထားပါတယ်။ဒါကြောင့်ချစ်တဲ့မိတ်ဆွေပေါင်းတို့တာခါတို့ရှင်ဘုရားသခင်ရဲ့ဂရုတော်ဖြစ်တယ်။ဘုရားရဲ့ဂရုတော်ကတော့ရှင်ကျွန်တော်ဘာလို့ပြောထားလဲ။သင်တို့ဒီဆုယေရှုကိုခံရမယ်လို့မိမိတို့တောင်းလိုက်တဲ့ခါမှာမိမိတို့ကရချင်တာပဲရှိတယ်လေ။ကျွန်တော်အမေဖေဒီမှာသာသမီကတော့ရှင်တောင်းတဲ့ခါမှာမိမိကိုယ်တိုင်ကရစေလိုချင်တဲ့စိတ်နဲ့မိဘကိုတောင်းတာဖြစ်တယ်မိဘတောင်းတဲ့ခါမှာမိဘကလည်းပဲကိုသားသမီးရဲ့လိုအပ်ချက်ကိုသိတဲ့ခါမှာပေးတယ်ဒီခါမှာသားသမီးနေနဲ့ဘလောက်ဝမ်းမြောက်မလဲဝမ်းသာတာပေါ့ဟုတ်တယ်မလားဒါကြောင့်မိဘဆိုရှင်သားသမီးကိုပေးတဲ့ခါမှာလည်းကျွန်တော်ကဝမ်းမြောက်တယ်လို့ဒီနေ့ဖခင်သခင်ကလည်းပဲကျွန်တော်ရဲ့အသက်တာမှာဆိုရှင်သူ့ထံသို့ဆုတောင်းတဲ့ခါမှာကျွန်တော်ဆုကျေးဇူးကိုခံရမယ်လို့ဖခင်တကယ်ချပေးမယ်ဖခင်တကယ်ပေးမယ်ဆိုတာကိုကျွန်တော်ကယုံကြည်သောစိတ်နဲ့ဆုတောင်းနေဆိုရင်တဲ့ကျွန်တော်တောင်းတမျှကိုရမယ်ဆိုပြီးတော့ဂရုပေးထားတာဖြစ်တယ်။ဒါကြောင့်ချစ်တဲ့မိတ်ဆွေပေါင်းဒီနေ့မှဆိုလို့ရှိရင်သင်တို့အားလုံးဒီအခွင့်အရေးကိုလက်လွတ်ဆုံးရှုံးခြင်းမပြုကြပါနဲ့เนาะဒီအခွင့်အရေးကိုလက်လွတ်ဆုံးရှုံးခြင်းမပြုကြပါနဲ့ဘုရားသခင်ကိုဆုတောင်းပါဘုရားသခင်ကဆိုချက်ကျွန်တော်ဆုတောင်းတဲ့ကိုနားထောင်ပေးတော်မူတဲ့ဘုရားဖြစ်တယ်။ကျွန်တော်ဆုတောင်းခြင်းအရာကိုလည်းပဲအမြဲတမ်းပဲလက်ကမ်းကြိုဆိုနေတာဖြစ်တယ်။သူ့ရဲ့သားသမီးတွေကသူ့ထံမှာအမြဲတမ်းပဲတောင်းပြီးမှသူနဲ့သူ့ထံမှာလို့ရှိရင်အမြဲတမ်းပဲတိုးရှုပ်ပြီးမှနေဖို့ရတဲ့ဘုရားသခင်ကကျွန်တော်ကိုဖိတ်ခေါ်နေတာဖြစ်တယ်။ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဆုတောင်းခြင်းဟာလို့ရှိရင်ကောင်းငင်မှာရှိတဲ့ဘန္နာဒိုက်ကိုဖွင့်တဲ့တော့တစ်ချောင်းဖြစ်ပါတယ်။အဲ့ဒီတော့ကိုသင်ကိုယ်တိုင်ကလည်းပဲရှိတယ်။ဒါမဲ့သင်ကိုယ်တိုင်ကအဲ့ဒီအတော့ကိုကင်ထားပြီးတော့တန်ကြီးတာတက်သွားနိုင်မယ်။သင်ကိုယ်တိုင်ကအဲ့ဒီတော့ကိုအသုံးမပြုရင်တော့ဘာမှတင်ရရှိမှာမဟုတ်ဘူး။ဒါကြောင့်တကားကိုဖွင့်ဖို့တော့ရှိရတဲ့တဲ့တင်ကိုယ်တိုင်ကအဲ့ဒီတော့ကိုကင်ထားတဲ့ခါမှာအကျိုးရှိဖို့ရန်အတွက်ယနေ့ဘာလုပ်ကြမလဲ။ဆုတောင်းပါ။ဆုတောင်းပါမိတ်ဆွေ။ဘုရားထံမှာတကယ်ဆက်ကပ်ပါအနံပါ။မိမိရဲ့ဘဝတတမှာအကျိုးကျေးဇူးခံစားရမယ်ဆိုပြီးတော့တဏိဋ္ဌံချပြီးတော့ယုံကြည်တဲ့စိတ်နဲ့ဘုရားသခင်ထံမှာတောင်းလျှောက်ပါ။ဒါကြောင့်သခင်ယေရှုခရစ်တော်ကကျွန်တော်တို့ကိုမချမလတ်ဆုတောင်းဖို့ရန်အတွက်ရှေ့ဆောင်လမ်းပြခဲ့တဲ့ဖရားလည်းဖြစ်ပါတယ်။လောကကမ္ဘာမှာသူလာရောက်အသက်ရှင်နေမှာဆုတောင်းခြင်းကိုအမြဲပြုတ်ပြီးတော့သူကတော့ရှင်လောကရန်တရားကြီးအတွက်ကျွန်တော်အားလုံးအတွက်ဒီကယ်တင်ရှင်ဆုယေရှုကိုပေးဖို့ရန်အတွက်ရင်ဆိုင်တိုက်လှန်သွားတာဖြစ်ပါတယ်။အဲဒီအတွက်ကြောင့်ယနေ့သားမီးပေါင်းဖြစ်တဲ့ကျွန်တော်တို့လည်းပဲအမြဲတမ်းပဲဆုတောင်းခြင်းကိုပြုတ်ပြီးတော့ဖရားသခင်နဲ့အမြဲမွင့်လျော်ခြင်းအပြင်ယနေ့မိသားစုဝင်များအားလုံးအောင်မြင်တဲ့မိသားစုတွေပျော်ရွှင်တဲ့သားသမီးတွေပျော်ရွှင်တဲ့မိတ်ဆွေတို့အရောက်စီတိုင်းဖြစ်ဖို့ရန်အတွက်ယနေ့ဘုရားကောင်းကြီးနဲ့အတူအမြဲတမ်းပဲဝမ်းမြောက်နိုင်တဲ့ဘုရားသားသမီးများဖြစ်ဖို့ရန်အတွက်ယနေ့ကစပြီးတော့အမြဲဘုရားသခင်ထံမှာဆုတောင်းကြပါစို့လို့အားပေးတိုက်တော်နေကုန်ချုပ်လိုက်ပါတယ်ချစ်တဲ့မိတ်ဆွေများအားလုံးပါဘုရားကောင်းကြီးချပေးပါစေအာမင်
တာနောက်ဆုံးရည်ကြည့်တဲ့တဲ့
တ်ရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါလိမ့်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်တင့်ကြမာ၏ရှားဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလိမ့်ရှင်တင်ဒားအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါလိမ့်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုဏ်ပြုလွှာချီးမြှင့်ပေးမှာဖြစ်ပါလိမ့်ရှင
်ဒေါက်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998 316 694ကိုဆက်သွယ်နိုင်ပါတယ်။ဒါ့ဒိတော့အတန်းစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွယ်နိုင်ပါတယ်။ဒါ့ဒိတော့အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွယ်နိုင်ပါတယ်။
တော်တာရှင်များရှင်ညိုလင်းချင်းတန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 116ဖြစ်ပါတယ်ရှင်။နောက်ထပ်ဖုန်းတစ်လုံးအနေနဲ့39963 986 116တို့ဆက်သွယ်မြင်မြင်နိုင်ပါတယ်ရှင်။
တော်တာရှင်များရှင် KSTA အာကခွန်ကျွန်းမှာAWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင်
။ AWR မျိုးလင့်ချင်းအတံကို나တော့တာဆင် गे ကြတော့တော်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ Jesus တင်ပါတယ်ခင်ဗျာ။